မေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသမ္မတတက်တန်းကုံဆုံးဖို့နိုင်ပိုင်းအလိုမှာပဲသမ္မတသစ်ဖြစ်လာမဲ့ဒေါ်နယ်ထရမ့်ကလက်တုံပြန်အရေးယူနိုင်ခြင်းရှိတဲ့သူတချို့ကိုအပြစ်ဒဏ်ကနေလွတ်ငင်းခွင့်ဒီကနေ့ပဲကြေညာလိုက်ပါတယ်အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးဌာနအကြီးအကဲတာဝန်ယူခဲ့ဘူးတဲ့သူဖြစ်တဲ့ဒေါက်တာအန်တိုနီဖာချီအငိမ့်စားဗိုလ်ချုပ်ကြီးမက်ခ်မီလီနဲ့2020ပြည့်နှစ်ရွေးကောက်ပွဲမှာသမ္မတထရန့်ရှုံးနိမ့်ခဲ့တဲ့ရလဒ်ကိုလက်မခံမင်းနဲ့2021ခုနှစ်ဇန်နဝါရီလ6ရက်နေ့ကလွှတ်တော်ကိုစီးနင်းဝင်ရောက်ခဲ့တဲ့လုပ်ရက်ကိုစုံစမ်းစစ်ဆေးခဲ့ကြတဲ့အောက်လွှတ်တော်ကော်မတီဝင်တွေကိုသမ္မတဘိုင်ဒန်ကပြစ်ဒဏ်ကနေလွတ်ငင်းခွင့်ကြေညာလိုက်တာပါနိုင်ငံရေးရဆန့်ကျင်သူတွေနဲ့လွှတ်တော်ကိုစီးနင်းတဲ့လုပ်ရက်ကိုစုံစမ်းစစ်ဆေးသူတွေကိုလက်တုံပြန်မှုတွေရွေးကောက်ခံသမ္မတထရန့်ကသတိပေးခဲ့ပြီးတဲ့နောက်ပိုင်းအခုလိုသမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကထွက်ပေါ်လာတာလည်းဖြစ်ပါတယ်။အမှားရင်းလုပ်ခဲ့တာမရှိဘဲနဲ့မှန်ကန်တဲ့လုပ်ရက်တွေကိုလုပ်ခဲ့တဲ့သူတွေကိုအေးအေးယူခံရမယ်ဆိုရင်သူအနေနဲ့စိတ်ရှင်းမှာမဟုတ်ကြောင်းပြည်ထောင်ကလူငင်းခွင့်ပေးဖို့ဆုံးဖြတ်ရတာလို့လဲသမ္မတဘိုင်ဒန်ကကြေညာချက်မှာပြောဆိုထားပါတယ်။တာမန်မဟုတ်တဲ့အခြေအနေတွေကြောင့်အေးအေးယူမခံရသေးခင်မှာကြိုတင်ပြီးတော့လူငင်းခွင့်ပေးရတာလို့လဲပြောဆိုခဲ့ပါတယ်ရှင်။